ရခိုင်ပြည်နယ်အတွင်းအခြေအနေတွေနဲ့ပတ်သက်လို့သတင်းယူဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောင်နှစ်ဦးကိုအစိုးရကဖမ်းဆီးလိုက်တာဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်ပြီးတော့လက်ခံနိုင်စရာမရှိဘူးလို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဝေဖန်လိုက်ပါတယ်ပြည်သူအများရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရအနေနဲ့ရင်စစ်အစိုးရအဆက်ဆက်လှုပ်ဆောင်ခဲ့တဲ့ပုံစံမျိုးတိုင်းလှုပ်ဆောင်နေတာမျိုးပဲဖြစ်တဲ့လို့ဖန်ဆီးထားတဲ့သတင်းတောက်တီကိုလည်းချက်ချင်းပြန်လှုပ်ပေးဖို့အဲ့ဒီအဖွဲ့ကတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုမက်ခင်ဖြူထွေးကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ပြည်ခဲ့တဲ့ဩဂတ်စ်လကစလို့ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်အခြေအနေတွေနဲ့ပတ်သက်ပြီးသတင်းရယူဖို့ကြိုးစားတဲ့အတွက်ရိုက်တာသတင်းဌာနကမြန်မာသတင်းတောက်နှစ်ဦးဖန်ဆီးခံရတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့နိုင်ငံကကလူ့ခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Human Rights Watch အဖွဲ့ကပြောပါတယ်အင်္ဂါနေ့ကဖမ်းဆီးခံခဲ့ရတဲ့ရိုက်တာသတင်းတောင်နှစ်ဦးဟာအများပြည်သူသိသိသိထိုက်တဲ့သတင်းအချက်အလက်တွေရယူဖို့ကြိုးစားတာဖြစ်ပြီးဒါဟာသတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်တာဖြစ်တယ်လို့ Human Rights Watch အဖွဲ့ကပြောခွင့်ရဂျွန်စစ်တန်ကပြောပါတယ
် The government of Myanmar is acting like it did when the military junta was in control arresting journalists
မြန်မာစစ်အဟာရင်စစ်စုကလက်ထက်ကလုံဆောင်ခဲ့တဲ့အတိုင်းလုပ်နေတာပါဖမ်းဆီးခံရတဲ့သတင်းတောက်နှစ်ဦးကသူတို့အလုပ်သူတို့လုပ်ကြတာပါပြည်ခဲ့တဲ့ဩဂတ်လ25ရက်နေ့ကဖြစ်ခဲ့တဲ့အာစာဖွဲ့ရဲ့ကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူမျိုးတပ်ဖွဲ့တွေဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အခြေအနေတွေကိုသတင်းရယူဖို့ကြိုးစားကြတာပါအခြေအနေတွေသိရဖို့အတွက်အစိုးရရဲအရာရှိတွေနဲ့သူတို့တွေ့ဆုံမေးမြန်းနေဒီရဲအရာရှိတွေကသူတို့ကိုအချက်လက်တွေပေးတယ်ဒါကသတင်းတောက်အလုပ်လုပ်တာပါတရားမဝင်တာတခုမှမရှိပါဘူးတကယ်လို့ရဲအရာရှိတွေကဒီသတင်းတောက်တွေနဲ့တွေ့ဆုံခဲ့တာကပြဿနာရှိတယ်ဆိုရင်လည်းအစိုးရအနေနဲ့အဲ့ဒီရဲအရာရှိတွေကိုပြစ်ပေးခြင်းပြုလို့ရပါတယ်ဒါပေမဲ့လူများစိတ်ဝင်စားတဲ့သတင်းအချက်လက်တွေရယူဖို့ကြိုးစားတဲ့သတင်းတောက်နှစ်ဦးကိုရေးယူတာကတော့ဘလို့မှလက်ခံနိုင်စရာမရှိပါဘူ
းအခုဖြစ်ရက်ကသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့အစိုးရကတာဝန်ခံမှုရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးတဲ့သတင်းအချက်လက်တွေကိုရယူပိုင်ခွင့်ရှိတဲ့နိုင်ငံသားခွင့်ရေးကိုပါချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဂျွန်စစ်တန်ကပြောပါရယ်ဖန်စီခံထားသူတွေအမြန်ဆုံးပြန်လွတ်ပေးဖို့လည်းမစ္စတာစစ်တန်ကတောင်းဆိုပါရယ
် The government needs to release these two journalists and all others who are prosecuting forexercising
their
civil and political
rights. မြန်မာစစ်အနေနဲ့အခုသတင်းတောက်နှုတ်ကရောပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေကိုကျင့်သုံးခဲ့တဲ့အတွက်ဖမ်းဆီးခံထားရသူတွေအားလုံးကိုပါပြန်လွှတ်ပေးသင့်ပါတယ်။အစိုးရကိုစောင့်ကြည့်စစ်ဆေးတာဟာရာဇဝတ်မှုမြောက်တယ်ဆိုတာမျိုးအခုအစိုးရကလုပ်နေတာပါ။ဒါကမမှန်ပါဘူး။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေအရအစိုးရနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိပါတယ်။အစိုးရအနေနဲ့သတင်းချက်လက်တွေကိုလျှို့ဝှက်ခြင်းနဲ့ဆိုရင်လျှို့ဝှက်ထားလို့ရပါတယ်။ဒါမှမဟုတ်လူဝတ်တဲ့အချက်လက်တွေသတင်းတောက်တွေစီပေါက်ကြားသွားတဲ့အတွက်တော့သတင်းတောက်တွေကိုအပြစ်ပေးလို့မရပါဘူး။အပြစ်ပေးခြင်းလို့ရှိရင်သတင်းတွေကိုဖောက်ချပေးခဲ့တဲ့အစိုးရအရာရှိတွေကိုအပြစ်ပေးနိုင်ပါတယ်။တရားဥပဒေစိုးမိုးတဲ့နိုင်ငံတိုင်းမှာဒီလိုပဲကျင့်သုံးတာပါ
။ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလိုမဟုတ်ပဲအစိုးရကသတင်းတောက်တွေကိုရန်သူလိုဆက်ဆံနေတာဟာမှားယွင်းတယ်လို့လည်းဂျွန်စစ်တန်ကပြောပါရယ
်။ So my message to the government is media is not the enemy of the government or the Burmese people.
မြန်မာအစိုးရကိုကျွန်တော်ပြောချင်တာကသတင်းမီဒီယာတွေဟာရန်သူတွေမဟုတ်ပါဘူးအစိုးရအတွက်ပဲဖြစ်ဖြစ်မြန်မာပြည်သူတွေအတွက်ပဲဖြစ်ဖြစ်ပါအစိုးရကိုတောင်းခံမှုရှိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးပါတယ်အစိုးရအနေနဲ့ဘာတွေလုပ်နေတယ်ဆိုတာကိုမြန်မာပြည်သူတွေသိအောင်လို့ရခိုင်မှာဘာတွေဖြစ်ခဲ့တယ်အစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာတွေကိုသိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးနေတာပ
ါမြန်မာနိုင်ငံအခြေစိုက်ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝလုံးခေါ်ကိုတက်ဦးမောင်မောင်နဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအစိုးရရဲ့လှုပ်ဝှက်အချက်လက်တွေရယူမှုနဲ့အင်္ဂါနေ့တုန်းကဖမ်းဆီးလိုက်တာပါသူတို့နှစ်ဦးဟာအကြမ်းဖက်ပြစ်ပတ်ခါတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချဉ်ကပ်စီရင်ပြီးတရင်အချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအထက်စုဆောင်းခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းမြန်မာပြည်ကြားရေးဝန်ကြီးဌာနကပုံထူးနေမှာသတင်းထုတ်ပြန်ထားပါတယ်။အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးရေးယူတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ချင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့ကိုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါရဲ့ရှင်။